ရခိုင်ပြည်နယ်ပါဝင်ရွေးကောက်ပွဲတွေမကျင်းပဖြစ်ခဲ့တဲ့နေရာတွေမှာလက်တလောကျင်းပနိုင်မဲ့အခြေအနေတွေမရှိသေးဘူးလို့မြန်မာအစိုးရကပြောဆိုလိုက်တဲ့အကြောင်းသိမ်းပြပေးပါမယ်။ကျွန်တော်နိုင်ကွန်းအိမ်မှာရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့ကြံတိုင်းသားဒေသတွေမှာလည်းလုံခြုံရေးအခြေအနေတွေစိတ်မထားရသေးတာပါဝင်လွတ်လပ်မြသမှုရရှိမဲ့အခြေအနေတွေမရှိသေးတာကြောင့်ကျင်းပနိုင်မှာမဟုတ်ကြောင်းမြန်မာအစိုးရပြောခွင့်ရဥစော်သေးကပြောဆိုလိုက်တာပါ။နိုဝင်ဘာလ၈ရက်နေ့တုန်းကရွေးကောက်ပွဲကျင်းပရမှာမပါဝင်ခဲ့တဲ့ရခိုင်ပြည်နယ်ကကိုးမြို့နယ်နဲ့ရှမ်းပြည်နယ်မိုင်းကန်မြို့နယ်ကမဲဆန္ဒနယ်မြေတွေမှာကျင်းပနိုင်ဖို့တပ်မတော်ကတိုက်တွန်းလိုက်ပြီးနောက်တရဖြစ်တဲ့ဒီနေ့မှာပဲနေပြည်တော်ကသတင်းစာရှင်းလင်းပွဲမှာသမရယုံပြောခွင့်ရဥစော်သေးကပြောဆိုလိုက်တာဖြစ်ပါတယ
်။တက်ဆိုင်နဲ့လူကြီးစီကိုဒီဒေသတွေကတော့လုံခြုံရေးအာမခံတယ်ဆိုတာမျိုးပြထားတာမရှိဘူးပေါ့နော်။ဒီကြေညာတဲ့ပိုင်းမှာလည်းကျွန်တော်တို့ပွင့်လင်းပြောရရင်တပ်မတော်ဘက်ကညီနိုင်ဆွေးနွေးတဲ့အဖွဲ့အစည်းနဲ့ကျွန်တော်တို့ပြောပြတာရှိပါတယ်။ဘာတွေဆွေးနွေးတယ်ဘာတွေဆွေးနွေးဆိုတဲ့အပိုင်းပေါ့နော်။အဲ့ဒီအပိုင်းတွေကလည်းဆွေးနွေးညီနိုင်တဲ့အပိုင်းပါလေ။ပြောရရင်တော့မပြီးသေးဘူး။ငားလည်မှုနဲ့ရပ်နေတဲ့အနေအထားဖြစ်တယ်။ဒီလိုမျိုးငားလည်မှုနဲ့ရပ်နေတဲ့အနေအထားကောင်မှပြည်သူတွေကတော်တော်လေးအဆင်ပြေတယ်။ပွင့်လင်းပြောရရင်တိုက်ပွဲဆောင်3,000 8,000 ကျော်လောက်ရှိတာမှ8,000လောက်ကပွင့်ရင်ကိုပြန်သွားပြီ။3,000လောက်မကြနိုင်သေးဘူး။ဥမာမဲပေးမယ်ဆိုရင်အဲ့ဒီ IDB မှာရှိတဲ့လူတွေဘယ်လိုမဲပေးမလဲပြဿနာ။ဒါကဥပဒေမျိုးတွေနဲ့လုံးဝမကိစ္စရအများကြီးရှိတယ်။အဲ့တော့ဒီဘိုင်းတွေကချက်ချင်းလည်းငင်းလုပ်ဖို့တော့အဆင်မပြေဘူး
။ရွေးကောက်ပွဲကျင်းပမယ်ဆိုရင်ပြင်ဆင်ရမယ့်ကိစ္စတွေများစွာရှိတယ်လို့ရွေးကောက်ခံကိုယ်စားလှယ်တွေကိုလည်းမဲဆွန်နိုင်ဖို့အချိန်ကာလပေးရမှာဖြစ်တာကြောင့်တမတော်ကတောင်းဆိုထားတယ်လို့လာမယ့်ဖေဖော်ဝါရီလ၁ရက်နေ့မှာကျင်းပနိုင်မယ့်အလားအလာနေပါတယ်လို့လည်းဥစော်သေးကပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်ကိုမြို့နယ်နဲ့ရှမ်းပြည်နယ်မိုင်းကန်မြို့နယ်တွင်ရေကောက်ပွဲအများဆုံးကျင်းပပြီးဖို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေဇန်နဝါရီလ9ရက်ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်။ဒီအခြေအနေကိုတမတော်ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအခုလိုပြောပါတယ်
။ဒါတော့လက်ရှိမှာတိုက်ပွဲလည်းမဖြစ်ပါဘူး။တိုက်ပွဲဖြစ်ပွားခဲ့မှုလည်းမရှိဘူး။ဒီခါတတိုင်မှုရဆဲနေဖြစ်တယ်။ဒါကြောင့်မလို့ဒီအပိုင်းတွေနဲ့ပတ်သက်တဲ့အုံုံကြီးပေါ့။တမတော်ပိုင်းနဲ့ပတ်သက်တဲ့ပေါ့။ဒီခါတတိုင်မှုရဆဲနဲ့ပတ်သက်ပြီးဆောင်ရွက်ဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်က following ပါကျင်းပနိုင်ရေးအတွက်ဆောင်ရွက်တင်တယ်လို့တိုက်တွန်းခြင်းဖြစ်ပါတယ်။အခုနောက်တော့တဲ့အုတ်ချုပ်မှုပိုင်းဆိုင်ရာလုံခြုံရေးနဲ့ပတ်သက်တဲ့ကြောင့်ဆောင်ရွက်ဆက်ပြေးအခုနောက်တော့တဲ့လုံခြုံရေးနဲ့လုံရမယ်ဆိုတော့ကျွန်တော်တို့ကြည့်ရမယ်ဆိုတော့ဒါတော့ပေါ့ဖြစ်တယ်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ပြည်သူ့လှုပ်တော်ကိုယ်စားလှယ်ဦးသွန်းဝင်းကတော့ရွေးကောက်ပွဲတွေကျင်းပနိုင်တဲ့အခြေအနေရှိတယ်လို့ယုံကြည်ကြောင်းပြောပါတယ
်။ကျွန်တော်တို့ကတော့ဥစော်ချေပြောတဲ့ဟာတော့ဒီဖက်ဒီမှာအင်တာနက်တွေလည်းခက်ခဲရှိတယ်ကျွန်တော်တို့ကတော့မချရဘူး။အဲ့တော့ကဝေးဦးသူချုပ်ရင်းကထုတ်ပြန်တဲ့ကြေညာချက်တွေကိုတော့ဒီနေ့ line ပေါ်မှာဟိုတွေ့တယ်ဆိုတော့လက်နက်ကိုင်အဖွဲ့တချို့ကဒီရွေးကောက်ပွဲကိုပြိုဆိုတယ်လက်ခံတယ်ဆိုတဲ့အခြေအနေတွေနဲ့အဲ့ဒီအဲ့ဒီအချိန်မှာတော့တော်တော်လေးကိုထင်းထင်းပိတ်ပိတ်နဲ့နေကြတယ်ဆိုတော့လက္ခဏာတွေကိုကျွန်တော်တို့မြင်ရတယ်ပေါ့တကယ်လုံမယ်ဆိုရင်လုံလို့ရတဲ့အနေအထားတွေရှိခဲ့တယ်တစ်ဖက်ကလည်းပဲဒီရေကောက်ပွဲကိုကြိုဆိုတယ်လုံနေခြင်းနဲ့ဒီ AA ဖက်ကလည်းပဲဟောဖြစ်နေခြင်းနဲ့တခြားပြဿနာတွေကတော့ဒေယာကိုသူတို့ညှိုးတယ်လို့ကျွန်တော်မသိဘူးလုံချိုရေးရတော့ကျွန်တော်တို့ဖြစ်တယ်မှာအချိန်ကြီးလို့ရဒီနေ့ဖြစ်တယ်မနေ့ကလည်းမနေ့ကဖြစ်တယ
်ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ရေကောက်ပွဲမှာလုံချုံရေးချင်းတွေကြောင့်ရခိုင်ပြည်နယ်ကိုမြို့နယ်ရှမ်းပြည်နယ်မိုင်းကန်မြို့နယ်မွန်ပြည်နယ်ဘီလင်းမြို့နယ်ဒေသတချို့တွေမှာရေကောက်ပွဲမကျင်းပနိုင်ခဲ့ပါဘူး။ရှမ်းပြည်နယ်မိုင်းကန်ဒေသမှာလည်းတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS SSA တို့တိုက်ပွဲရပ်တနေသလိုမွန်ပြည်နယ်ဘီလင်းမြို့နယ်ကြတောင်းစိတ်ဘက်မှာတော့ KNU ကရင်မျိုးရာစီယုံတပ်မတဲ့တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်နဲ့နေကြာဆောက်တပ် PGF ပူးပေါင်းဖွဲ့တို့ကြားထိတွေ့မှုအနှဲငယ်ဖြစ်ပွားနေပါတယ်။ရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပနိုင်မယ့်အခြေအနေကိုဖန်တီးဖို့ AA ရခိုင်လက်နက်ကိုင်ဖွဲ့ရဲ့ကမ်းလှမ်းချက်ကိုတပ်မတော်ကလက်ခံခဲ့ပြီးနောက်ပိုင်းရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်ဆိုင်းနေတာနှစ်လလောက်ရှိနေပါပြီ။ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့တုန်းကတပ်မတော်နဲ့ AA ဖွဲ့တို့ကြားဝက်ပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ထိန်းချုပ်ရာပန်စမ်းမြို့မှာတွေ့ဆုံရမှာရခိုင်ပြည်နယ်ငင်းချမ်းရေးနဲ့ရွေးကောက်ပွဲတွေကျင်းပနိုင်ရေးကိစ္စတွေကိုအဓိကဆွေးနွေးခဲ့ကြပါတယ်။ရခိုင်ပြည်နယ်ကရွေးကောက်ပွဲမလုပ်ဖြစ်ခဲ့တဲ့နေရာတွေမှာအများဆုံးကျင်းပဖို့သက်ဆိုင်ရာအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကဝိုင်းဝန်းဆောင်ရွက်ကြဖို့နိုင်ငံတော်သမ္မတဦးဝင်းမြတ်ကဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့မှာတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲမကျင်းပဖြစ်တဲ့နေရာတွေနဲ့ပတ်သက်လို့အဓိကတာဝန်ယူထားရတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတော့တိတိကျကျရှင်းလင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။ကျွန်တော်နိုင်ကွန်းအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်။